ရခိုင်တပ်မတော် AA တီထောင်တဲ့နှစ်၁၂ပြည့်ဒီကနေ့မှာရခိုင်ပြည်နယ်မြောက်ဦးမြို့ကရဲတပ်ရဲနဲ့အစိုးရတပ်လက်နက်ကြီးစခန်းတွေကို AA ဘက်ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။နှစ်ဖက်စလုံးမှာအကြဆုံးတွေရှိတဲ့အကြောင်း AA အဖွဲ့ကရောအစိုးရတပ်ဘက်ကပါနှစ်ဖက်စလုံးကပြောပါတယ်။နှစ်ဖက်တိုက်ပွဲဖြစ်ပွားတဲ့ရွာတွေကအမျိုးသမီးနဲ့ကလေးတွေတေဆုံးဒဏ်ရာရတာရှိတဲ့အကြောင်းဒေသခံတွေကလည်းပြောကြပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ဦးမြို့ကမြမတပ်မတော်လက်နက်ကြီးစခန်းကိုရခိုင်တပ်တော် AA ကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။ဒီမှာစစ်တပ်ရဲ့လက်နက်ကြီးစခန်းတွေပေါ့နော်။အဓိကဒီမြောက်ဦးမြို့နယ်လုံးကိုလှမ်းပြီးတော့ပြစ်နေတဲ့အဲ့ဒီမှာစစ်တပ်ရဲ့အမြောက်စခန်းကိုကျွန်တော်တို့ဒီရခိုင်တပ်တော်ကနေပြီးတော့ဝင်ရောက်ရှင်းလင်းနေတာရှိတယ်။အဲ့ဒီမှာတော့မြမစစ်တပ်ဘက်ကအကြအဆုံးတွေလည်းရှိတယ်။ဟိုလက်နက်တချို့သိမ်းဆီးရမိတာလည်းရှိတယ်။စစ်တုံးပွားတွေလည်းဖမ်းဆီးရမိတဲ့ဥစ္စာတွေလည်းရှိတယ်။
တိုက်ပွဲဖြစ်စဉ်တွင်ထိခိုက်မှုနဲ့စစ်တုပ်ပန်းဖမ်းဆီးရရှိခဲ့မှုအခြေအနေအသေးစိတ်ကိုတော့ခိုင်တုခကပြောဆိုခြင်းမရှိခဲ့ပါဘူး။အင်ကာနေညဆယ်နာရီကစပြီးတော့ဒီမနေ့ထိမြောက်ဦးမြို့ကိုးဆောင်ဖျားနီးကရဲတိုက်ရင်နဲ့တပ်မတော်တပ်မနေနဲ့အခြေပြုစခန်းကိုအေအေဖွဲ့ကတိုက်ခိုက်ခဲ့ပြီးအခုလည်းနှစ်ဖက်တိုက်ပွဲတွေဆက်ဖြစ်နေတုံးမဲ့လို့မြောက်ဦးမြို့ခံတုကပြောပါတယ်
။ကိုးဆောင်ဖျားအနားမှာရဲတိုက်ရင်ရှိတယ်။ပြီးရင်အဲ့ဒီရဲတိုက်ရင်မှာတပ်မနှိမ့်နှိမ့်ဆိုတာရှိတယ်။စစ်သားပေါ့နော်။တပ်မနှိမ့်နှိမ့်ရဲ့ရဲတိုက်ရင်ရဲ့ကအပြူနေရတယ်ခုကအဲ့ဒီရဲတိုက်ရင်ရဲ့အပေါ်ကတောင်လုံးပေါ်မှာဟိုအနှောက်ရှိတယ်အဲ့ဒီအနှောက်ကဒီလောက်ကလေးကတောက်ချောက်တနည်းမှမကြံဘူးပြနေတာပေါ့နော်ရဲတိုက်ရင်ကိုမင်းကစင်နာရီတော့မှဝင်တက်ကျပုံစံမျိုးတော့9နိုင်တော့မှကြတော့ဂျက်လေရင်တိတ်လေရင်လေးစီးရောက်ပါတယ်ရောက်လာတော့အေကလူတွေပြန်ဆုတ်သွားတယ်ဆိုတဲ့ဘောပေါ့အခုလောလောဆယ်ကတော့အဲ့ဒီရအုံမျိုးနဲ့အဲ့ဒီလက်ကရောင်မှာအခုဖြစ်နေတယ်လက်ကရောင်အနာကတောင်လုံးမှာပြင်းလင်းင်းတော်မှာလည်းလက်ရှိဖြစ်နေတယ်။ပြီးရင်ရှင်အိုးအိုးနားမှာလည်းပဲဖြစ်နေတယ်။လင်းတော်ကြီးလေးကြီးကတော့မြို့ကိုတောက်ချောက်သူကပြန်နေရတယ်ပေါ့။ဘောကနေ
AA ဖွဲ့နဲ့တပ်မတော်တို့ကြားမြောက်ဦးမြို့နယ်နှမ်းမှာစိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးနှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်မြောက်ဦးမြို့နယ်ကလက်ကနဲ့ဘူးရမညိုးရွာသူမျိုးတွင်နှူးဦးသိဆုံးသွားခဲ့တယ်လို့တိုင်းချင်းပြင်ကြီးဝအုပ်ချုပ်ရေးမှူးဟောင်းဦးခင်မောင်ဆန်းကပြောပါတယ်
။လက်ကမှာဒီအမျိုးသမီးတယောက်ဆုံးသွားတယ်။ဒီကဘုံခိုတဲ့မှာနေတော့ဒီနှလုံးရပ်ပြီးတော့ကြောက်ပြီးတော့အဲ့လိုမျိုးဖြစ်သွားတာ။နောက်ပြီးတော့ဒီဘူးရမညိုးမှာလည်းအမျိုးသမီးတယောက်ဆုံးသွားတယ်။လက်မကြီးချင်းနေတာဟုတ်တယ်ဘူးရမညိုးမှာကြတော့။ပုံရောက်လို့တော့ပြောတယ်ဒါပေမဲ့ကျွန်တော်အတိအကျပြတာကတယောက်ပဲပြီးတယ်
။အလားတူမြောက်ဦးမြို့နယ်ချောင်းသိကျေးရွာမှာနှစ်ဖက်တိုက်ပွဲဖြစ်ပွားမှုတွင်နှစ်နှစ်သားရွယ်ကလေးငယ်တူဦးနဲ့အမျိုးသမီးတူဦးဆန်ရရရှိခဲ့တယ်လို့မြောက်ဦးမြို့ခံကိုထွန်းနီဝင်းကပြောပါတယ
်။အမေတူနဲ့ကလေးတူဆင့်ကနားလို့ကြားတယ်
လက်ရှိမှာမြောက်ဦးနဲ့မင်းပြမြို့နယ်ဆက်ပန်းမြောင်ဆက်ပိုင်းဘက်မှာလည်းတမတော်ကနေလက်နဲ့ကြီးသူနဲ့ပြစ်ခတ်ဆဲလို့ကိုသွန်းနီဝင်းကပြောပါတယ်။ဒီကနေ့ဟာအေအေဖွဲ့တီထောင်တာဇနေမြောင်နေ့ဖြစ်တယ်လို့ဇနေပြည့်ထိမ့်မှတ်နေနဲ့မြို့တွင်းချက်ချာကြတဲ့တမတော်စခန်းတွေကိုပြင်မထားတိုက်ပွဲပုံဖော်တာဖြစ်နိုင်တယ်လို့လည်းဒေတာခန်ကြီးကပြောပါတယ်။ဒီကနေ့မြောက်ဦးမြို့တွင်းတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့တမတော်သတင်းမှန်ထုတ်ပြန်ရေးဖွဲ့တွဲပွဲတွင်းမှုဘုံမှုချုပ်စုံမင်းထွန်းက VOA ကိုခုလိုပြောပါတယ်။
ကျွန်တော်တို့မင်းခံရစေနာရောက်ပါလေဒီအုံမှာရှိတဲ့စိတ်ထားခလာတော့ဆိုအိမ်တော်လည်းလမ်းငန်းနေတာကိုသုံးရခွဲပြီးသားဖြစ်တယ်ဒီဘက်ကလည်းတုံလုံးကြီးဆိုတဲ့အကြောင်းမျိုးပါတယ်လေပြန်ပြေးကြဖြစ်တယ်ပြန်ပြေးတဲ့အခါမှာမလဲမလာတော့တော့သုံးနာရီလောက်မှထပ်ပြီးအင်းအားလုံးလေးနဲ့အင်းအောင်တဲ့လားဆက်ကိုဝင်ပြီးတိုက်တယ်ဗျကျွန်တော်ရဲ့စကူဖွဲ့တွေတန်ရဖွဲ့တွေတော့ရောက်ပူပေါင်းကိုပြန်တိုက်တယ်ဘာမှဝဲလောက်မှတော့ဒီဆုတ်သွားတယ်ဒီဘက်ကအကြအုပ်ကြီးလည်းရှိတယ်ဗျကျွန်တော်စီကလည်းကျွန်တော်အကြအုပ်တချို့ရှိပါတယ်ကျော်ရည်မီဒီအားထားလို့ပြပါတယ်အဲ့ဒါတော့ကျွန်တော်အတင်ပြနိုင်တယ်စီစစ်တော့မရှိသေးတဲ့ကိုတော့လုံလုံကြီးဆက်လက်ဆောင်ရွက်လေးရရှိတယ်သူကတော့ဒီနေ့နေ့ကပိုင်းလေးမှာလုံလုံကြီးဆောင်ရွက်နေတဲ့နေရာပေါ့အဲ့ဒီလက်ကောင်ရပြီးတော့ဂျွာလာနေမှာတော့ရပ်ဝတ်နဲ့၁၉ရောက်ထပ်ပြီးအနေထားနေသူတို့ဖွဲ့စည်းပုံစံရတဲ့နေပါကျွန်တော်မကြောင်ရင်လည်းထုတ်ပြန်ပေးပါ
ဒီခိုင်ပြည်နယ်တွင်းမှာမြမသမတော်နဲ့အေအေဖွဲ့တို့ကြားစိုက်ပွဲတွေဆက်လက်ပြင်းထန်စွာဖြစ်ပွားနေတာကြောင့်စိုက်ပွဲဖြစ်ပွားရာဒေသတွင်းကရွာသား16,000ကျော်ဟာစစ်ပေးသိမ်းရှောင်နေရတယ်လို့အကူအညီပေးဆောင်ရေးမှလည်းတမ်းမြစ်ပိတ်ပင်မှုတွေရှိနေခဲ့လို့စားရောက်နေထိုင်ရေးမှခက်ခဲတွေနဲ့ရင်ဆိုင်နေကြတယ်လို့လည်းစစ်ရှောင်အကူအညီပေးရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ